ထိုင်းမြန်မာနယ်စပ်ကန်စရာပူရီပြည်နယ်ထဲမှာရှိတဲ့နေအိမ်တလုံးကိုထိုင်းအထူးနှိမ်နေရေးရဲတပ်ဖွဲ့တွေကဝင်ရောက်စီးနင်းပြီးနေအိမ်အတွင်းကလူသတ်မှုနဲ့အလို့ရှိနေတဲ့မြန်မာနိုင်ငံသား5ဦးကိုဖမ်းဆီးခဲ့ကြောင်းဂျွန်လ5ရက်နေ့မှာထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။လူသတ်မှုကျူးလွန်ခဲ့သူတွေဟာ1999ခုနှစ်ကာလကနာမည်ကြီးခဲ့တဲ့ God's Army တပ်ဖွဲ့ဟောင်းတွေဖြစ်တယ်လို့ဆိုပါတယ်။ဒီကြောင့် VOA သတင်းတောက်မအေးမကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ကန်ချနာပူရီပြည်နယ်ထောင်ဖာပုံမြို့နယ်ပီလော့ကျေးရွာနေအိမ်တလုံးကိုထိုင်းအထူးနေအိမ်ရဲတပ်ဖွဲ့ကဝင်ရောက်စီးနင်းပြီးနေအိမ်အတွင်းကလူသတ်မှုနဲ့အလို့ရှိနေတဲ့မြန်မာနိုင်ငံသား5ဦးကိုဖမ်းဆီးလိုက်တာပါဖမ်းဆီးလိုက်တဲ့အသက်30နဲ့20ကျော်ကြားရှိတဲ့မြန်မာလူငယ်တွေဟာပြီးခဲ့တဲ့ဇွန်လ2ရက်နေ့ကထိုင်းနိုင်ငံစမောစခွန်ပြည်နယ်မှာမြန်မာနိုင်ငံသားမျိုးအောင်စုသူကိုသူနေထိုင်နေတဲ့စမောစခွန်ပြည်နယ်ကထုံးပင်မြို့နယ်အတွင်းကတိုက်ခန်းတစ်ခုမှာတက်ဖြတ်သွားသူတွေဖြစ်တယ်ဆိုပြီးရဲတပ်ဖွဲ့ကပြောပါတယ်အဲ့ဒီနေအိမ်ကိုလူတက်မှုကျူးလွန်ခဲ့သူ5ဦးကကားတစ်စီးနဲ့လာရောက်ပြီးဖမ်းဆီးသွားပြီးတဲ့နောက်တက်ဖြတ်ကအလောင်းကိုလမ်းဘေးတနေရာမှာစွန့်ပစ်သွားခဲ့တဲ့အမှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့က CCTV မှတ်တမ်းအရလိုက်လံစစ်ဆေးဖမ်းဆီးနိုင်ခဲ့ခြင်းဖြစ်တယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်ဖမ်းမိတရားခံတွေကတချို့ဟာထိုင်းမြန်မာနယ်စပ်မှာအခြေစိုက်လှုပ်ရှားခဲ့တဲ့ဖျားသခင်တက်မတော်God Army ကတပ်ဖွဲ့ဝင်ဟောင်းနေဖြစ်တယ်ဆိုပြီးထိုင်းအမတ်ခွနစ်ရဲတပ်ဖွဲ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲကိုအမတ်ခွနစ်ဒေသမှာပြုလုပ်ခဲ့တာဖြစ်ပြီးရဲဘော်ချုပ်ထနာယုဘုထိကျလန်ဝင်ကအခုလိုပြောကြားသွားခဲ့ပါတယ်အခုဖမ်းဆီးနိုင်ခဲ့တဲ့မြန်မာ5ဦးထဲမှာ God Army ဖျားသခင်တက်မတော်ကတပ်ဖွဲ့ဝင်ဟောင်းနေပါဝင်နေတာတွေ့ရပါတယ်သူတို့တွေဟာနေမြေတွင်းမှာဒုစရိုက်မျိုးစုံလှုပ်ရှားနေတာဖြစ်လို့မြန်မာပြည်သားတွေသာမကထိုင်းလူမျိုးတွေအတွက်ပါအန္တရာယ်ရှိတာကြောင့်အခုလိုမျိုးအထူးနေရင်တပ်ဖွဲ့ကိုဆင်လွတ်ပြီးဖမ်းဆီးခဲ့ရတာပါသူတို့တွေဟာမြန်မာနိုင်ငံထဲတိမ်းရှောင်ဖို့လုပ်နေတော့မှာပဲဖမ်းဆီးနိုင်ခဲ့တာဖြစ်ပြီးတခြားသူတို့နဲ့အတူပူးပေါင်းပောင်ခဲ့တဲ့နောက်ထပ်၄ဦးကိုလည်းရှာဖွေဖမ်းဆီးဖို့နယ်ခြားသောတပ်ဖွဲ့ဝင်တွေကိုအမိန့်ပေးထားတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါအမိသူတွေရဲ့အစစ်ဆေးခံကြရာအသက်ခံရသူတွေဟာသူတို့အဖွဲ့ဝင်ရဲ့ဇနီးကိုမရင်းကျင့်ခဲ့လို့ကလေးစားချေတာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။ဘုရားသခင်တက်မတော်ဟာလွန်ခဲ့တဲ့1999ခုနှစ်ကမြန်မာတိုင်ရင်းကိုကျောင်းသားတွေဝင်ရောက်စီးနှင်းစဉ်ကသူတို့နယ်မြေမှာခိုလုံဝင့်ပေးခဲ့တဲ့အဖွဲ့အစည်းဖြစ်ပါတယ်။ဒီအဖွဲ့အစည်းကိုအသက်17နှစ်ခန့်ရှိတဲ့ကရင်တိုင်းရင်းသားအမွာညီကို2ဦးကဥဆောင်ခဲ့တာဖြစ်ပြီးအဖွဲ့ဝင်တွေကိုအရက်တောက်ဖက်မပေးတာသူတစ်ပါးသားမယားပြစ်မှားတာမလုပ်ဖို့ဒီကံတင်ချက်စွာချမှတ်အုပ်ချုပ်ခဲ့တာဖြစ်ပါတယ်အဲ့ဒီကာလတွေတုန်းကထိုင်းဘက်မှာနေမြေလုံးကျုံရေးတင်းကျပ်ခဲ့တယ်လို့မြန်မာဘက်ကလည်းအကြီးအကျယ်ထိုးစစ်ဆင်ခဲ့တာကြောင့်ဂစင်ကလေးအဖြစ်ပြီးဘုရားသခင်တက်မတော်ဟာနလန်မထူနိုင်ပဲပြုတ်ပွဲသွားခဲ့ရပါတယ်အခုလူတက်မှုကျူးလွန်သူတွေထဲမှာအဲ့ဒီတက်ဖွဲ့ဝင်ဟောင်းတွေပါဝင်နေဆိုပြီးထိုင်းဘက်ကသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်